မြန်မာနိုင်ငံမှာနောက်ထပ်ဖြစ်လာမယ့်ပဋိပက္ခတွေကြောင့်အကာအကွယ်မဲ့သူတွေ COVID-19 ဆိုင်ရာကျန်းမာရေးစောင့်ရှောက်မှုနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးတို့အပေါ်မှာထိခိုက်နစ်နာစေလိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာဗြိတိန်တန်ယုံကအင်္ဂါနေ့ကသတိပေးပြောကြားလိုက်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကနေလက်နက်ကင်တော်လှန်ရေးစတင်လိုက်ကြောင်းစက်တင်ဘာလ9ရက်နေ့ကကြေညာပြီးတဲ့နောက်မှာထုတ်ပြန်တဲ့ဗြိတိန်တန်ယုံရဲ့ကြေညာချက်မှာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်နိုင်ရေးငြိမ်းချမ်းစွာကြိုးပမ်းအားထုတ်မှုကိုဗြိတိန်နိုင်ငံကထောက်ခံကြောင်းနဲ့သက်ဆိုင်ရာအဖွဲ့အစည်းအလုံးအနေနဲ့တွစ်ဆုံဆွေးနွေးတဲ့လမ်းကြောင်းနဲ့ဆောင်ရွက်ကြဖို့တိုက်တွန်းကြောင်းဖော်ပြထားပါတယ်။ဒါအပြင်ဆီယာနာတိမ်မှုနဲ့လူမဆန်တဲ့လုပ်ရက်တွေကိုဗြိတိန်အနေနဲ့အပြင်းထန်ရှုံချကြောင်းလည်းရေးသားထားပါတယ်။ဆီယာနာတိမ်မှုစန့်ကြီးရေးလှုပ်ရှားမှုကိုတနိုင်ငံလုံးခုခံကြဖို့ NUG အစိုးရရဲ့ကြေညာချက်အင်္ဂါနေ့ကထွက်လာပြီးတဲ့နောက်စိုးရိမ်နေကြတဲ့ရန်ကုန်မြို့ကန်တွေဟာအစားအသောက်ကုန်ပစ္စည်းတွေကိုအမြန်ဝယ်ယူစုဆောင်နေကြတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြထားပါရှင်။